မာရင်းအပါဝင်ကဘာတလွားကလက်နက်ကင်ပရိသကာတွေမှာကလေးတငယ်တွေထိကြိုက်တေးချေမှုတွေနဲ့မြေစာပင်ဖြစ်နေကြရဆဲဖြစ်ကြောင်းကုလသမဂ္ဂအစီရင်ခံစာတစ်ကဖော်ပြလိုက်ပါတယ်။ကလေးငယ်တွေနဲ့လက်နက်ကင်ပရိသကာဆိုင်ရာကုလသမဂ္ဂရဲ့နှစ်ပတ်လည်အစီရင်ခံစာနဲ့ပတ်သက်လို့ကျွန်တော်ခမောင်စိုးမင်းကပြောပြပါမယ်
။ပြီးခဲ့တဲ့2022ခုနှစ်ကတိုးတက်မှုတချို့ရှိခဲ့ပြီးမဲ့ကလေးတငယ်တွေဟာလူသားတွေဖန်တီးတဲ့ပရိသကာတွေရဲ့စိုးကျိုးတွေကိုဆက်လက်ပြီးခံစားနေကြရသေးတယ်လို့ကလေးတငယ်များနဲ့လက်နက်ကင်ပရိပကများဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ဗာဂျီးနီးယားဂမ်ဘာကပြောပါတယ်။ဇူလိုင်လ17ရက်နေ့ကအမေရိကန်ပြည်ထောင်စုနယူးယောက်မြို့ကုလသမဂ္ဂမှာပြုလုပ်တဲ့ကလေးတငယ်များနဲ့လက်နက်ကင်ပရိပက CAAC နှစ်ပတ်လည်နောက်ဆုံးအစီရင်ခံစာကိုတင်သွင်းစဉ်မှာသတင်းတောက်တွေကိုပြောလိုက်တာပ
ါ Gay violations against children are intrinsically linked
ကမ္ဘာတဝန်ပရိပခတွေကြံ့ခံမှုနဲ့ကလေးငယ်တွေအပေါ်မှာပြင်းထန်တဲ့အခွင့်အရေးချိုးဖောက်မှုတွေဟာတိတိတသားဆက်ဆက်နေပါတယ်လက်နက်ကင်ပရိပခတွေဟာအားနွယ်သူတွေအပေါ်မှာစိုးစိုးဝါးဝါးထိခိုက်စေသလိုကလေးတွေအပေါ်မှာလည်းတိတိတသားထိခိုက်ပါတယ်
မြန်မာနိုင်ငံမှာလည်း2022ခုနှစ်ကအသက်12နှစ်အရွယ်အထိငယ်ရွယ်သူတွေအပါအဝင်ကလေး280ကိုစစ်တပ်နဲ့လက်နက်ကင်ဖွဲ့စည်းတွေကအသုံးချခဲ့ကြောင်းဖော်ပြထားပါတယ်။ကဘာတလွားမှာပရိပခါတွေအတွက်သေဆုံးတဲ့ကလေးငယ်40ရာခိုင်နှုန်းနီးပါးဟာစစ်ပွဲကကြံခဲ့တဲ့မြေမြုပ်မှိုင်းပုံးနဲ့ပောက်ကွဲစေတတ်တဲ့ပစ္စည်းတွေကြောင့်ဖြစ်ကြောင်းလည်းအစီရင်ခံစာကဖော်ပြထားပါတယ်။ကလေးငယ်တွေအပေါ်အခွင့်အရေးချိုးဖောက်မှုတွေဟာအစွန်းရောက်အဖွဲ့အစည်းတွေလှုပ်ရှားနေတဲ့နိုင်ငံတွေမှာပိုပြီးဆိုးတယ်လို့လည်းအထူးကိုယ်စားလှယ်ကပြောပါတယ
် Such as Boko Haram and the splinter
group Boko Haram နဲ့အုပ်စုခွဲတွေအနောက်အာဖရိကအခြေစား IS အဖွဲ့တို့လိုအင်မတန်မှာအစွန်းရောက်တဲ့အုပ်စုတွေလှုပ်ရှားတဲ့နိုင်ငံတွေမှာအရင်တုန်းကစုစုစည်းစည်းမရှိခဲ့ကြပေမဲ့အခုအခါပိုပြီးတော့စုစည်းမိလာနေကြပြီးမိန်းကလေးတွေအပေါ်ပြစ်မှတ်ထားတာတွေရှိလာပါတယ်မင်းကလေးတွေကိုပြန်ပေးဆွဲဖို့ပြစ်မှတ်ထားတာအတ္တမပြုချင်းဖို့နဲ့လိန်ပိုင်းဆိုင်ရာအကြမ်းဖက်ဖို့ပြစ်မှတ်ထားတာတွေလည်းရှိလာပါတယ်
။အစီရင်ခံစာထဲမှာယူကရိန်း၊အာဖဂန်နစ္စတန်၊ဆိုမာလီအပါအဝင်နိုင်ငံအတော်များများကကလေးတငယ်တွေရဲ့အခြေအနေတွေကိုလေ့လာစုံစမ်းပြီးအချက်အလက်တွေနဲ့တင်ပြထားပါတယ်။ဒါအပြင်ကလေးတငယ်တွေအပေါ်အကြမ်းဖက်ချိုးဖောက်မှုတွေဟာနေ့စဉ်ပြန်မြ65ခုရှိပြီးစုစုပေါင်းအပြင်းထန်ချိုးပေါက်ခံရမှုတွေဟာ24000နီးပါးရှိတယ်လို့မိမောင်းထုတ်ပြထားပါတယ်။ကဘာတဝမ်းဖြစ်ပွားတဲ့ကိုဗစ်ကာယောဂါကြောင့်စားသင်ကျောင်းတွေနဲ့ဆေးရုံတွေကိုတိုက်ခိုက်မှုတွေပုံမှန်များပြားလာပါတယ်။ဒါအပြင်ကလေးတငယ်ပေါင်း28000ကျော်ဟာလည်းပြိပကတွေထဲမှာပါဝင်တဲ့အဖွဲ့အစည်းတွေမှာပတ်သက်နေကြတယ်လို့သွတ်သွဲခံကြရပြီးလိမ်ပိုင်းဆိုင်ရာအပါအဝင်အကြမ်းဖက်ခံနေကြရတယ်လို့လည်းအစီရင်ခံစာမှာပါရှိပါတယ်။မြန်မာနိုင်ငံမှာတော့မိန်းကလေး69ယောက်အပါအဝင်ကလေးငယ်462ယောက်အပေါ်လူအခွင့်အရေးချိုးဖောက်မှုပေါင်း903ခုရှိကြောင်းလည်းအစီရင်ခံစာမှာဖော်ပြထားပါတယ်ခင်ဗျာ